VOA မိတ်ဆက်အတိုင်းရဲ့မြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ကျမကစုမမရှင်ကိုဗစ် -19 ကရောဂါတိုက်ဖျက်ရေးဒိမတ်နိုင်ငံရဲ့ကြိုးပမ်းမှုတွေမှာပါဝင်ခဲ့သူတဦးဖြစ်နေချီကျူးခံခဲ့ရတဲ့မြန်မာသူနာပြုတစ်ယောက်ရဲ့အတွေ့အကြုံနဲ့စိန်ခေါ်မှုတွေအကြောင်းကိုပြောပြပေးကြပါတယ်ဒိမတ်နိုင်ငံကိုဖေဟေဂင်မြို့တော် Nautilus ဆေးရုံမှာလှုပ်လှုပ်နေတဲ့မြန်မာသူနာပြုဒေါခိုင်ခိုင်ဦးမြင့်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာတကြတာပါဝင်ခဲ့တဲ့ကျန်းမာရေးလုံသားတဦးဖြစ်နေမြန်မာနိုင်ငံအခြေစိုက်ဒိမတ်တန်ယုံကလူမှုကိုရက်ကနေချီကျူးခဲ့တာပါ COVID-19 ကူးစက်သူ10,000 အထိရှိလာနေတဲ့ဒိမတ်နိုင်ငံမှာရောဂါကူးစက်မှုတိုက်ဖျက်ရေးကြိုးပမ်းနေတဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍကသူ့ရဲကောင်တဦးဖြစ်နေလေဒိမတ်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါရှိပါတယ်ခွဲစိတ်ဆောင်သူနာပြုတဦးဖြစ်ကနေကံရောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာစတင်ပါဝင်လာတဲ့သူ့အတွေ့အကြုံကိုတော့တော့ခိုင်ခိုင်ဥမြင့်ကအခုလိုရှင်းပြပါတယ
်ကျမတို့ဒိမတ်မှာတော့ကျမတို့အဓိကကုနော့ရှင်းလန်ဟော့စပီတယ်မှာဒီ surgical ward မှာလုပ်နေတာပါရှင်ဟိုမက်စ်လပထမပတ်လောက်တော့ကျမကိုယ်တိုင်လည်းတော်တော်လေးတုံ့လုံးမိပါတယ်ဘာလို့ဆိုတော့အရင်တစ်နှစ်ဟိုအတန်းနှစ်တစ်နှစ်ကူးတဲ့နှုံးနေတာကျမတို့ရှင်မှာလည်းအရင်များသွားတယ်အရင်များသွားပြီးတော့ပြီးလို့ရှိရင်ဟိုကိုတိုင်လည်းတနေ့ထဲမှာပဲ ICU မှာအဒီပေါ့နော် intensive care ထဲမှာဒီ COVID-19 ဆိုပြီးတော့6ရက်လောက်ဟို respirator ထပ်ပြီးနေရတဲ့လူများတဲ့ခါမှာအမကိုယ်တိုင်လည်းအရန်ကိုလန့်သွားပြီးခုတော့ရှိတာပေါ့နော်သူတို့ဒီမှာကတော့စီးစနစ်ဟိုအကုန်လုံးဟိုကဖြစ်တဲ့အတွက်ကြောင့်ကိုယ်လောက်သွားပြီးဆိုတော့လည်းသူတို့ချမှတ်ထားတဲ့ဒီလန့်လို့အကုန်လိုက်လာတယ်ပြီးတော့အမတို့ဒီလိုမျိုးဖြစ်ပြီးဆိုရင်မတ်ချလာကြမှာဆရာဝန်ဆရာမတွေအကုန်လုံးကတင်လန်းတက်ရတယ်ရှင့်ဟိုကိုဘယ်လိုကာဆွေရမယ်ဆိုတာရဲ့နောက်ပြီးလို့ရှိရင်ဒီလူနာကိုကဲကိုကဘယ်လိုမျိုးခဲပေးရမယ်ဆိုတဲ့ဟာလေးပြီးတော့အခုဒီတုံးနေကြတဲ့ CPAC ဆိုရဲပေါ့နော်အဲ့ set တွေကိုဘယ်လိုမျိုးကိုလောက်ရမယ်ဆိုတာတို့သူတို့ max တွေတက်ထားတယ်ဟိုပြီးလို့ရှိရင်သူတို့လက်အိတ်ဝတ်ထားတယ်သူတို့နည်းနည်းများနဲ့ဟိုကပေါ့နော် distancing ယူထားတယ်အဲ့လိုမျိုးပဲနေကြတာများတယ်ရှင
် COVID-19 ကရောဂါကူးစက်မှုတွေနဲ့သေဆုံးရသူတွေထဲမှာတော့ကျန်းမာရေးဝန်ထမ်းတွေပါပါဝင်တဲ့အထိအန္တရာယ်တွေနဲ့ကြုံနေကြရတာပါမြန်မာသူနာပြုဒေါခိုင်ခိုင်ဦးမြင့်ကတော့ယောဂါကူးစက်မှုအနေရကိုစိုးရိမ်ပြီးမဲ့လူနာတွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ်
။ဟိုအလုံထက်ကိုရောက်သွားတဲ့အခါမှာတော့အဲ့ပထမမှာတော့အဲ့လို TV သတင်းတွေကြည့်နေတော့ကိုယ့်ရဲ့စိတ်ကတော့ငါမနေ့ကအလုပ်သွားရမယ်ငါမှလည်းအဆူလာမလားအဲ့လိုမျိုးတော့ရှိတယ်။ဒါပေမဲ့နောက်ပိုင်းလဲကျတော့ဒီလိုမှဖြစ်နေလို့ပြင်ကိုတိုင်းမှဒီလိုဖြစ်နေစိတ်ကိုရောက်သွားတဲ့အခါမှာလူနာတွေကကိုကမှမလုံးဘူးလို့ရှိရင်သူတို့ကပို့ဆိုးမယ်ဆိုတဲ့စိတ်နဲ့နောက်ပိုင်းကျတော့တော့ငါသတိထားမယ်ဖြစ်လာခဲ့ရောဖြစ်လာခဲ့ရင်လည်းဟုတ်တယ်ငါကူးလာနိုင်တယ်ကူးလာခဲ့လို့ရှိရင်လည်းငါကိုထိမှန်ကိုခံယူမယ်ခံယူရတဲ့အခါမှာနောက်ကန်ကုန်သွားရင်လည်းမတက်နိုင်ဘူးဒါပေမဲ့တက်နိုင်ဆုံးတော့ကိုအကောင်းဆုံးနဲ့တတိနဲ့နေပါမယ်လို့ပဲစဉ်းစားလိုက်ပြီးအခုနောက်ပိုင်းအဲ့တပတ်လောက်ကတော့နည်းနည်းလေးအရန်အန်တိုင်းတီတွေရလိုက်တယ်ဒါပေမဲ့နောက်ပိုင်းတော့မဖြစ်တော့ပါဘူးနောက်ဘာလို့ဆိုလူနာလေးရှိရောက်သွားတဲ့အခါမှာသူတို့ကဟိုခရင်ပေါ်မှာပက်လက်နဲ့ဖြေတဲ့အခါလဲကြောက်ကိုကချင်းချင်းမမလူတယောက်ကအဲ့လိုဖြစ်နေသူတို့ဘလို့ဖြစ်မလဲပေါ့နော်သူကနေမကောင်းနေတာပေါ့နော်အဲ့ဆိုတော့အားရစိတ်ကိုဟိုအကောင်းဆုံးကိုတက်နိုင်တာအကောင်းဆုံးလုပ်မယ်ဒီလိုနဲ့ပဲအခုချိန်ကြီးသွားတာပဲပေါ့နော်ကျမတို့ကတော့ပုံမှန်ပဲလုပ်ဆင်ရတယ်တကယ်လို့ကိုဗစ်လူနာတွေအများများလို့ကျမတို့ဝတ်တဝက်ကိုဖွင့်ရမယ်ဆိုကျမစမ်းမိုင်းနဲ့ဒီမှာနေရပါတယ
်ကိုဗစ် -19 ရောဂါကူးစက်မှုကနေကာကွယ်ဖို့ကန့်သက်ထိန်းချုပ်မှုတွေကိုဖြည့်လျှော့ပေးတဲ့နိုင်ငံတွေထဲမှာအာရှနိုင်ငံတွေပြီးရင်ဒိမတ်နိုင်ငံကပထမဆုံးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဂျွန်ဟော့ကင်းစက္ကသိုလ်ရဲ့တနင်္ဂနွေနေ့အထိထုတ်ပြန်ချက်အရဆိုရင်ဒိမတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူက484ဦးကူးစက်သူပေါင်းက9,900ကျော်ရှိနေတာဖြစ်ပါတယ်ရှင်